မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ9ရက်တနင်္ဂနွေနေ့ညနေ6:00-9:00အစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာရှားပုံပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညနေခင်းပါရှင်။ကျွန်မသင်္ကီထိုက်ပါ။စမုတ်ဖွံ့ဖြိုးတဲ့နိုင်ငံ20ရဲ့ထိပ်သီးစည်းဝေးပွဲကတော့မနေ့စနေနေ့ကပြီးဆုံးသွားပြီဖြစ်ပြီးအမေရိကန်သမ္မတအနေနဲ့တော့အောင်မြင်မှုတချို့ရရှိခဲ့ပါတယ်။အမေရိကန်ကုမ္ပဏီတွေနဲ့စီးပွားရေးကွန်ရက်တို့ကိုပြီးခဲ့တဲ့သတင်းပတ်တွေအတွင်းအင်တာနက်ကနေဖောက်ထွင်းခိုးဝင်ခဲ့သူတွေဟာရုရှားအစိုးရအတွက်အလုံလုံနေသူတွေဖြစ်တယ်လို့အမေရိကန်ထိပ်တန်းသတင်းစာကြီးကဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာဒုက္ခသည်တွေပြန်လည်ခံရေးမြန်မာကိုကုလသမဂ္ဂဘက်ကတိုက်တွန်းဖို့ဘင်္ဂလားဒေ့ရှ်ကတောင်းဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြည်နာဆင်ကြရမယ့်သတင်းလွှာတွေထဲမှာပုံမှန်66ခါကြီးဖျက်သိမ်းရေးနဲ့ပတ်သက်လို့
ကျွန်တော်တောင်းဆိုချက်ဒီအဲတွေကတစ်ခုမှမပါလာဘူးပေါ့နော်။အဲဆိုတော့ကျွန်တော်တို့ကဒီစက်ပတင်ဥပဒေမှာ66ကဒီကိုဖျက်သိမ်းပြီးတော့အခြားပုံမှားတွေကိုပြင်တာတွေဖျက်တာတွေလည်းရှိတယ်။ပြီးတော့အချက်20ကျော်ပေါ့နော်။ဒါပေမဲ့အဲ့ဒီချက်တွေ
66ကကြီးပုံမှားဒီဖျက်သိမ်းရေးဥဆောင်လှုပ်ရှားသူတူဦးဖြစ်တဲ့ကိုဆောင်ခပြောသွားတာပါ။အပြည့်အစုံကိုသတင်းတွေပြီးမှနားဆင်ကြရမှာပဲ။ဒီအကြောင်းနဲ့အတူရှစ်သတင်းပတ်မှာမြန်မာနိုင်ငံကိုလာရောက်မြက်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးကိုယ်စားလှယ်ရဲ့ခီးစဉ်နဲ့ပတ်သက်လို့မြန်မာအစိုးရရဲ့တတိပေးထုတ်ပြန်ချက်ပေါ်အမြင်သဘောထားဒီနောက်တစ်ခါဒီတရုတ်နိုင်ငံနဲ့ဟောလိဝုဒ်ရုပ်ရှင်ထုတ်လုပ်မှုအကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တန်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ကခေါင်းဆောင်တွေရဲ့ G20 ထိပ်သီးအစည်းအဝေးဟာစနေနေ့ကအဆုံးသတ်သွားပြီဖြစ်ပြီးရုံးရင်းဆန်ကဆန္ဒပြပွဲတွေဖြစ်ခဲ့သလိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့အထူးအာရုံစိုက်ခံခဲ့ရသူဖြစ်ပါတယ်။သမ္မတထရန့်ကအောင်မြင်မှုရခဲ့တဲ့ကိစ္စတွေထဲမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့နှွေးထွေးပြီးအပြန်အလှန်ရှိတဲ့အစည်းအဝေးစီးရီးယားမှာဒစိမ့်တပိုင်းအပြစ်ခတ်ရက်စဲရေးသဘောတူညီချက်နဲ့ဗီတင်နဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တခုရဖို့အရှိန်မြင့်လှုပ်ဆောင်သွားမယ်ဂရိကဝတ်တို့ပါဝင်ပါတယ်။ထိပ်သီးအစည်းအဝေးအဆုံးသတ်ကြေညာချက်ထဲမှာတော့အမေရိကန်သမ္မတနဲ့ G20 ထဲကျန်တဲ့19နိုင်ငံကခေါင်းဆောင်နေကြရာသီဥတုပြောင်းလဲမှုဆိုင်ရာကြံ့နေသေးတဲ့ကွဲပြားမှုတွေကိုချပြထားသလိုအထူးကြံဝါဒအဖြစ်ကြဲကြဲပြန့်ပြန့်မြင်ထားကြတဲ့ထရန့်ရဲ့အမေရိကန်သားပထမဆိုတဲ့မူဝါဒကိုလည်းတုံ့ပြန်ချက်တခုထည့်သွင်းထားပါတယ်။ကိုဂျိုးစီပါကာကွယ်ရေးဟွာရာကိုရက်ဆိုင်သွားဖို့သဘောတူကြတယ်လို့ကြီးညာချက်ထဲမှာခေါင်းဆောင်တွေကပြောထားပါတယ်။ထိပ်သီးအစည်းအဝေးနောက်ဆုံးနေ့မှာမစ္စတာထရန့်ဟာအင်ဒိုနီးရှားစင်ကာပူဂျပန်တရုတ်နဲ့ဗီတင်နိုင်ငံတွေကခေါင်းဆောင်တွေနဲ့ထိပ်သီးအစည်းအဝေးပြင်ပမှာတီးခြားစီတွေ့ဆုံခဲ့ပါတယ်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့တွေ့ဆုံတာမှာတော့တောင်အာရှဒေသကအကြံဖက်ဝါဒီကွန်ရက်ကိုနှိမ်နှင်းရေးသူတို့ရဲ့တန်ထိတ်ထံကိုခေါင်းဆောင်နှစ်ဦးအလေးထားပြောခဲ့ကြတယ်လို့သမ္မတအင်ဖြူရောကပြောပါတယ်။ဒါအပြင်စင်ကာပူဝန်ကြီးချုပ်လီရှန်လွန်းနဲ့လည်းတွေ့ဆုံခဲ့ပြီးအမေရိကန်နဲ့စင်ကာပူကြားဆက်ဆံရေးပိုပြီးတော့ကြီးမားတဲ့အဆင့်ထိရောက်ဖို့မျှော်လင့်ထားတယ်လို့တွေ့ဆုံပွဲအပြီးမှာသမ္မတထရန့်ကပြောပါတယ်ရှင်
။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းအမေရိကန်ရဲ့စွမ်းအင်နဲ့နျူကလ িয়ার ကုမ္ပဏီတွေရဲ့စီးပွားရေးကွန်ရက်တွေကိုအင်တာနက်ကနေဖောက်ထွင်းပြီးတော့ခိုးဝင်ခဲ့တဲ့သူတွေဟာရုရှားစိုးရွားအတွက်အလုံးလုံးနေသူတွေဖြစ်တယ်လို့အမေရိကန်ရဲ့ထိပ်တန်းသတင်းစာကြီးကဖော်ပြလိုက်ပါတယ်။အင်တာနက်ကနေဖောက်ထွင်းခိုးဝင်ခဲ့တဲ့သူတွေဟာရုရှားစိုးရွားအတွက်အလုံးလုံးနေသူတွေဖြစ်တယ်လို့အမည်မဖော်တဲ့အမေရိကန်အစိုးရတာဝန်ရှိသူကအတည်ပြုခဲ့တယ်လို့စနေနေ့နောက်ပိုင်းကထုတ်ဝေခဲ့တဲ့ Washington Post သတင်းစာကြီးကဖော်ပြပါတယ်။အင်တာနက်ကနေဖောက်ထွင်းခံလိုက်ရတဲ့ကုမ္ပဏီတွေရဲ့လုပ်ငန်းတွေမှာထိခိုက်တာမရှိတာကြောင့်ရုရှားတွေရဲ့ရည်ရွယ်ချက်ကဘာဆိုတာရှင်းရှင်းလင်းလင်းမသိရဘူးလို့သူက Washington Post ကိုပြောပါတယ်။ဒါပေမဲ့လည်းအခုလိုစိုက်ဘာတိုက်ခိုက်မှုဟာဒီကုမ္ပဏီတွေတဲ့ကိုဝင်နိုင်မဲ့နည်းလမ်းတွေကိုရှာဖွေဖို့ထောက်လှမ်းတာဖြစ်တယ်လို့ရှုမြင်ကြောင်းအမေရိကန်တာဝန်ရှိသူကပြောပါတယ်။အင်တာနက်ကနေစိုက်ဘာတိုက်ခိုက်မှုတွေလုပ်တဲ့လူတွေအကုန်လုံးဒါမျိုးလုပ်ကြတာဖြစ်တယ်လို့လည်းသူကပြောပါတယ်။ပြီးခဲ့တဲ့တစ်ပတ်ကကုမ္ပဏီတွေရဲ့စီးပွားရေးနဲ့အုပ်ချုပ်ရေးစနစ်တွေကိုတိုက်ခိုက်ခံခဲ့ရတယ်လို့အမေရိကန်စွမ်းအင်ဝန်ကြီးဌာနကအတည်ပြုခဲ့ပြီးအဲ့ဒီကုမ္ပဏီတွေကိုအကာအကွယ်ပေးနိုင်အောင်ကူညီပေးနေတယ်လို့လည်းပြောကြားခဲ့ပါတယ်။ဘသူပဲဝါဆိုတာမသိတဲ့အင်တာနက်ဟက်ကာတွေဟာနျူကလ িয়ার စွမ်းအင်နဲ့အရေးပါတဲ့အခြေခံအဆောက်အုံတွေကိုပြစ်မှတ်ထားနေတယ်လို့အမေရိကန်အမိမြေလုံခြုံရေးနဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုတို့ကစွမ်းအင်ကုမ္ပဏီတွေကိုပြီးခဲ့တဲ့ဇွန်လနောက်ပိုင်းကသတိပေးခဲ့ပါတယ်ခင်ဗျာ
။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာအကြမ်းဖက်တိုက်ခိုက်မှုရှော့ချရေးရုရှားဘက်ကပထမဆုံးအဆင့်လှုပ်ဆောင်ရမယ်လို့အမေရိကန်ဘက်ကပြောဆိုထားတယ်ဆိုပြီးနိုင်ငံခြားရေးဝန်ကြီး Rex Tillerson ကဒီကနေ့ယူကရိန်းနိုင်ငံခီယက်မြို့တော်ခီးစဉ်အတွင်းမှာပြောဆိုလိုက်ပါတယ်။ယူကရိန်းအရှေ့ပိုင်းပဋိပက္ခတွေအဆုံးသတ်ရေးလက်ရှိပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်အပေါ်ထောက်ပံ့ပေးရေးတို့နဲ့ပတ်သက်ပြီးယူကရိန်းသမ္မတ ပီထရိုပိုရိုရှန်ကိုနဲ့အမေရိကန်နိုင်ငံသားရေးဝင်ကြီးတို့တွေ့ဆုံဆွေးနွေးပြီးနောက်မှာနိုင်ငံသားရေးဝင်ကြီးထေလာဆန်ကအခုလိုပြောဆိုတာဖြစ်ပါတယ်။မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးဆိုင်ရာအမေရိကန်သံမတ်ကြီးဟောင်းခတ်ဘိုခါကိုယူကရိန်းအရေးစစ်ဆန်ညှိနှိုင်းရေးအထူးကိုယ်စားလှယ်အဖြစ်လဲဝင်ကြီးထေလာဆန်ကခန့်အပ်ထားပါတယ်။မစ္စတာဘိုခါကဝင်ကြီးထေလာဆန်နဲ့အတူယူကရိန်းနိုင်ငံခီးစင်မှာလိုက်ပါသွားတာဖြစ်ပါတယ်။ယူကရိန်းအရေးစစ်ဆန်ညှိနှိုင်းရေးအမေရိကန်အထူးကိုယ်စားလှယ်အဖြစ်ခန့်အပ်ခံရတဲ့ကတ်ဘောကာကအနေနဲ့ကတော့ယူကရိန်းအရှေ့ပိုင်းအရေးဖြည့်ရှင်ရေးရည်ရွယ်ပြီးဂျာမနီပြင်သစ်ရုရှားနဲ့ယူကရိန်းနိုင်ငံတို့ဖွဲ့စည်းထားတဲ့ Normandy Format အဖွဲ့ရဲ့ယူကရိန်းအရေးစစ်ဆင်ညှိနှိုင်းမှုမှာပါဝင်သူအလုံးနဲ့ပုံမှန်စစ်ဆင်ညှိနှိုင်းသွားရမှာဖြစ်ပါတယ်ရှင်
။ Iraq တပ်ဖွဲ့တွေအနေနဲ့လာမယ့်နိုင်ငံပိုင်းအတွင်းမှာမိုးဆိုးမျိုးကိုအောင်နိုင်လိုက်ပြီဆိုတာကိုကြေညာနိုင်ဖို့မျှော်လင့်တယ်လို့ Iraq လုံခြုံရေးတပ်ဖွဲ့တွေကပြောကြားလိုက်ပါတယ်။အဲ့လိုဆိုရင်တော့ Iraq နိုင်ငံမှာ IS တွေးကြော်တွေကိုချေမှုန်းနိုင်လိုက်မှာလည်းဖြစ်ပါတယ်။ကျွန်တော်တို့တပ်ဖွဲ့တွေအားရှိကိုစက်တက်နိုင်ဖို့လုပ်နေပြီးမြစ်ကိုရောက်ဖို့တိတ်မလို့တော့ဘူးလို့ဖူးတွဲစစ်စင်ရေးဌာနချုပ်ကစနေနေ့မှာပြောပါရယ်စနေနေ့စောပိုင်းတုန်းကတော့ IRS စစ်တပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကစစ်သွေးကြော်တွေရဲ့ခံစားကြောင်းဟာပြူလဲနေပြီးမီတာအနည်းငယ်လောက်ပဲကျန်တော့ပြီးတော့ IRS တပ်ဖွဲ့တွေရဲ့အောင်ပွဲကိုကြီးညာသွားမှာဖြစ်တယ်လို့အစိုးရရုပ်သံကတဆင့်ပြောကြားခဲ့ပါရယ်ဒါအပြင် American တပ်ရဲ့ဗိုလ်မှူးချုပ် Robert Soft ကလည်းဤရတဖွဲ့တွေရဲ့အောင်ပွဲကိုကြီးညာဖို့ကတိတ်မလို့တော့ဘူးလို့ဘက်ကတမှာရှိတဲ့ AFP သတင်းဌာနကပြောပါတယ်။ဤရတတည်းရဲ့ထိုးစစ်ကြောင်း IS တဖွဲ့တွေဟာမိုးဆိုးမြို့ဟောင်းမှာတဖြည်းဖြည်းဆုတ်ခွာလာနေရတာကြောင့် IS ကိုအနိုင်ရတော့မယ်လို့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာအချိန်ချင်းခံမှန်းပြောဆိုခဲ့ကြပါတယ်။ဒါမဲ့လည်းအခုရက်ပိုင်းနေ့အတွင်းမှာတော့ဤရတတည်းရဲ့ထိုးစစ်တွေရဲ့အရှိန်အဟုန်ဟာထင်သလောက်ခီးမပေါက်ပဲနေနေခဲ့ပါတယ်ခင်ဗျာ။
ဆီးရီးယားနိုင်ငံတောင်ပိုင်းမှာအပြည့်အခက်ရစဲရေးစတင်အသက်ဝင်ပါတယ်။ဆီးရီးယားအစိုးရတပ်ဖွဲ့တွေနဲ့သဘုံအဖွဲ့တွေကြားတိုက်ခိုက်မှုလျှော့ချရေးသဘောတူညီချက်ကအနောက်တောင်ပိုင်းမှာဒီကနေ့တနင်္ဂနွေနေ့နေကင်းပိုင်းမှာဆက်လို့အသက်ဝင်တာဖြစ်ပါတယ်။6နှစ်ကြာဆီးရီးယားပြည်တွင်းစဉ်ငြိမ်းချမ်းရေးနိုင်ငံတကာရဲ့ကြိုးပမ်းမှုတစ်ခုလည်းဖြစ်ပါတယ်။ဒီသဘောတူညီချက်ကိုတော့အမေရိကန်နဲ့ရုရှားတို့ကမကထလုပ်ခဲ့ကြတာဖြစ်ပါတယ်ရှင်။
VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကမြန်မာနိုင်ငံသားအလုံးပြန်ခေါ်ရေးမြန်မာအစိုးရအနေနဲ့အတိတ်ပဲရှိပြီးလေးနဲ့ဆောင်ရွက်လာစေဖို့ကုလသမဂ္ဂဘက်ကတွန်းအားပေးပါလို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝင်ကြီးမာမုတ်အလီကပြောဆိုလိုက်ပါတယ်ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီနဲ့မနေ့စနေနေ့ကတွေ့ဆုံဆွေးနွေးတာမှာဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝင်ကြီးကအခုလိုတိုက်တွန်းပြောဆိုတာဖြစ်ပါတယ်ပြီးခဲ့တဲ့2005ခုနှစ်အထိရခိုင်ပြည်နယ်တွင်းကမွတ်စလင်23,6569ဦးကိုဘင်္ဂလားဒေ့ရှ်နိုင်ငံကနေမြန်မာနိုင်ငံထံပြန်လည်လွှဲပြောင်းပေးခဲ့ပြီးဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးကိုပြောဆိုခဲ့ပါတယ်။နှစ်နိုင်ငံကြားဒုက္ခသည်1,820ထုကိုနိုင်ငံသားစီစဉ်ရေးလုပ်ငန်းတွေပြီးဆုံးထားပြီဖြစ်ပေမဲ့2005ခုနှစ်ကစလို့မြန်မာအစိုးရဘက်ကဒုက္ခသည်ပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိုရပ်ဆိုင်းထားတဲ့အပေါ်မှာတော့စိုးရိမ်ပူပန်မိတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကကုလမဟာမင်းကြီးဖိလစ်ပိုဂရန်ဒီကိုအသိပေးခဲ့တဲ့အကြောင်းလဲနိုင်ငံခြားရေးဝန်ကြီးဌာနထုတ်ပြန်ချက်မှာဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာဒုက္ခသည်တွေပြန်လည်ခေါ်ယူရေးအရင်မြန်မာအစိုးရအဆက်ဆက်ဆောင်ရွက်လာပေမဲ့လူသီးရှင်ကြားထုတ်ဖော်ပြောဆိုမှုကတော့မရှိလာပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံခေါ်ပစားမှာမြန်မာဘက်ကဝင်ရောက်လာသူတွေများပြားလာတာကြောင့်ဒေသတွင်းလူမှုစီးပွားရေးနိုင်ငံရေးဒေသတွင်းဖွားသည့်စီရင်ကျန်းမာရေးဆိုင်ရာစစ်တမ်းတွေကောက်ယူနိုင်မှုနောက်သဘာဝပတ်ဝန်းကျင်အရေးလူသားချင်းစာနာမှုဆိုင်ရာနဲ့လုံခြုံရေးအခြေအနေတွေပေါ်မှာဆုတ်ယုတ်မှုတွေဖြစ်စေတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့တာပါတရားမဝင်မြန်မာနိုင်ငံသားတွေနဲ့ဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပံ့ပိုးဆောင်ရွက်ပေးနေတာတွေကိုလည်းကုလသမဂ္ဂရဲ့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးအကြီးအကဲကိုနိုင်ငံခြားရေးဝန်ကြီးကရှင်းပြခဲ့ပါတယ်။ကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကတော့မြန်မာနိုင်ငံခီးစဉ်အပြီးမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတာဖြစ်ပြီးမနေ့ပြန်တနင်္လာနေ့မှာတော့ခေါ်ပစားကမြန်မာဒုက္ခသည်တွေကိုတွားရောက်တွေ့ဆုံမှာဖြစ်တယ်လို့လည်းနိုင်ငံခြားရေးဌာနကြေညာချက်မှာဖော်ပြထားပါတယ်ရှင်။
တရုတ်နိုင်ငံကနိုဘယ်ငြိမ်းချမ်းရေးဆုရှင်လျူရှောဘူအနေနဲ့ပြည်ပမှာသွားပြီးတော့ဆေးကုသမှုခံယူဖို့အတွက် တိတ်နောက်မကြသေးဘူးလို့တရုတ်စေယုံကိုစနေနေ့ကတွားရောက်ကြည့်ရှုခဲ့တဲ့အနောက်နိုင်ငံဆရာဝန်ဦးကပြောကြားလိုက်ပါတယ်။ဒါမဲ့လည်းလူရှာဖို့အနေနဲ့ပြည်ပကိုတွားပြီးတော့စေကူတာမှုလုပ်မယ်ဆိုရင်တက်နိုင်သမျှအများဆုံးလုပ်ဖို့လိုတယ်လို့ဂျာမနီနဲ့အမေရိကန်ကဆရာဝန်ဦးကကြေညာချက်ထုတ်ပြီးပြောကြားပါတယ်။လူရှာဖို့အနေနဲ့ဂျာမနီဒါမှမဟုတ်အမေရိကန်ပြည်ထောင်စုမှာစေကူတာမှုခံယူနိုင်မလားလို့သူနဲ့သူ့မိသားစုကမေးခဲ့ကြောင်းအမေရိကန်ပြည်ထောင်စု MD Anderson ကစာဌာနဆရာဝန်ဂျိုးဇက်ဖာမန်နဲ့ဂျာမနီနိုင်ငံ Heidelberg Tech တို့ကဆရာဝန် Marcus Boschler တို့ကပြောပါတယ်အသက်62နှစ်ရှိဖြစ်တဲ့လူရှာဘိုဟာတရုတ်နိုင်ငံမှာအခြေခံလူခွင့်ရရှိဖို့အကြမ်းမဖက်ပဲတိုက်ပွဲဝင်ခဲ့တာကြောင့်2009ခုနှစ်မှာ2012နှစ်ကျခဲ့ပါတယ်။အဲဒီနောက်သူ့ကိုအသည်းကင်ဆာကြောင့်ဆေးကုသဖို့ဆိုပြီးတော့တရုတ်နိုင်ငံအရှေ့မြောက်ပိုင်းကရှန်ယန်းမြို့ကဆေးရုံကိုပို့လိုက်တာပါ။လူရှာဘိုကိုပေးနေတဲ့ကုသမှုတွေဟာမန်ကန်မှုရှိတယ်လို့အဲဒီဆရာဝန်နှစ်ယောက်ကအတည်ပြုခဲ့တယ်ဆိုပြီးတရုတ်ဆေးပညာသိပ္ပံတက္ကသိုလ်ကလည်းပြောကြားခဲ့ပါတယ်ခင်ဗျာ။
အမေရိကန်ရဲ့အကြမ်းဖက်ဝါဒတိုက်ဖျက်ရေးမှာတချင်းကအဓိကကျခဲ့တဲ့ပါကစ္စတန်နိုင်ငံအနေနဲ့အကြမ်းဖက်ဝါဒီအဖွဲ့တရားစင်ကျော်ခိုးအောင်ရာအဖြစ်ဆွဆွဲချက်တွေထွက်ပေါ်လာပြီးနောက်မှာတော့ပါကစ္စတန်ဘက်ကအမေရိကန်နဲ့ပို့ပြီးတော့ခက်ခွာခွာဖြစ်လာပြီးတရုတ်ရုရှားတို့နဲ့ပို့ပြီးတော့နှွေးနှွေးထွေးထွေးရှိလာနေပါတယ်ပါကစ္စတန်ဘက်ကအိန္ဒိယအပေါ်အစိုးရလွန်ကဲနေတာနောက်မဟာဗျူဟာမြောက်ဒေသတွင်းမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့နိုင်ငံခြားရေးမူဝါဒကိုပုံဖော်နေချိန်မှာပဲအမေရိကန်ရဲ့ကဘာတဝန်ဩစာလွှမ်းမိုးမှုလစ်ဟာချက်တွေကိုအမေရိကန်ရဲ့အဓိကပြိုင်ဘက်နှစ်နိုင်ငံတို့ကအခွင့်ကောင်းယူလာတာဖြစ်ပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဒီမိုကရေစီစံနှုန်းတွေကိုထိခိုက်စေတယ်လို့ဝေဖန်မှုတွေမြင့်တက်လာနေတဲ့ပုံမှန်66ကကြီပါဝင်ဆက်သွယ်ရေးဥပဒေပြင်ဆင်ချက်မူတန်းကိုဒီကနေ့ထုတ်နိုင်ငံပိုင်သတင်းစာတွေကတဆင့်အများပြည်သူသိရှိလည်လာနိုင်အောင်ထုတ်ပြန်လိုက်ပြီးဖြစ်ပါတယ်။ပြည်သူအများနဲ့လူမှုအဖွဲ့အစည်းတွေအနေနဲ့မိမိတို့ဖြစ်ဆက်ပြင်ဆင်လို့တဲ့အကြံပြုချက်တွေကိုလွှတ်တော်ဥပဒေချမ်းကော်မတီကိုပေးဖို့ဆွေးနွေးနိုင်တယ်လို့လွှတ်တော်ဥပဒေချမ်းကော်မတီကဖိတ်ခေါ်လိုက်ပါတယ်။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတယ်မှဆုမွန်ကပြောပြပေးပါမယ်ရှင်။
ဟုတ်ပါတယ်ဆက်သွယ်ရေးဥပဒေကိုပြင်ဆင်သည့်ဥပဒေချမ်းဆိုပြီးပြည်ထောင်စုလွှတ်တော်မှပြန်လည်ပြင်ဆင်ပြဋ္ဌာန်းပြီးနိုင်ငံတော်သမ္မတကလက်မှတ်ရေးထိုးအတည်ပြုမဲ့ဒီဥပဒေကိုဒီကနေ့ဇူလိုင်လ9ရက်နေ့ထုတ်နိုင်ငံပိုင်သတင်းစာတွေပြန်ကြားရေးဝန်ကြီးဌာနနဲ့လွှတ်တော်အသီးသီးရဲ့အင်တာနက်စာမျက်နှာတွေမှာဖော်ပြထားတာဖြစ်ပါတယ်အဓိကပြင်ဆင်ချက်တွေကတော့ဆက်သွယ်ရေးဥပဒေပုံမှန်3ပုံမှန်ခွဲနိုင်ငံပါဆက်သွယ်ရေးနှင့်သတင်းအချက်အလက်နည်းပညာဝန်ကြီးဌာနဆိုတဲ့စကားရဲ့အစားပို့ဆောင်ရေးနှင့်ဆက်သွယ်ရေးဝန်ကြီးဌာနဆိုပြီးအစားထိုးရမယ်လို့ပါရှိပါတယ်နောက်ဆက်လက်ပြီးတော့ NND ဆိုရလက်ထက်တရားစွဲဆိုမှုတွေနဲ့ဖမ်းဆီးရေးယူမှုတွေခက်ဆိတ်ဆိတ်ဖြစ်လာနေတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးပါအချက်တချို့ကိုလည်းအစားထိုးပြင်ဆင်ထားပါတယ်ဆက်သွယ်ရေးဥပဒေပုံမှန်80ပါပြစ်မှုတွေကိုရဲအရေးယူပိုင်ခွင့်ရှိတဲ့ပြစ်မှုတွေဖြစ်သတ်မှတ်ပြီးသတ်မှတ်ထားတဲ့ပြစ်မှုတွေမှာတပါးကြံပြစ်မှုတွေကိုတရားစွဲဆိုရမှာတော့ဝန်ကြီးဌာနရဲ့ကြိုတင်ခွင့်ပြုချက်ကိုရယူရမှာဖြစ်ကြောင်းနဲ့ပုံမှန်65နဲ့ပုံမှန်66ပါပြစ်မှုတွေကိုအာမခံပေးနိုင်တဲ့ပြစ်မှုတွေအဖြစ်သတ်မှတ်ပြီးနောက်မြစ်သည့်တရားရုံးကမှပုံမှန်66ဂါကြီးပါဆက်သွယ်ရေးကွန်ရက်ကိုအသုံးပြုပြီးအသက်ရေးဖြတ်မှုကိုသက်ဆိုင်သူဒါမှမဟုတ်ကိုယ်စလဲလွှဲချင်းခရရသူရဲ့တိုင်တန်းချက်အရာမဟုတ်ဘူးဆိုရင်အရေးယူဆောင်ရွက်ခြင်းမရှိစေရစသဖြင့်ဥပဒေချမ်းမှအသေးစိတ်ဖော်ပြထားပါတယ်ဒီဆက်သွယ်ရေးဥပဒေကိုပြင်ဆင်သည့်ဥပဒေချမ်းအပေါ်မှာပြည်သူအများနောက်အဖွဲ့အစည်းအသီးသီးအနေနဲ့မိမိတို့ဖြည့်ဆွက်ပြင်ဆင်လို့တဲ့အကြံပြုချက်တွေကိုလွှတ်တော်ဥပဒေချမ်းကော်မတီကိုစာနဲ့ပေးပို့ဆွေးနွေးနိုင်တယ်လို့လူကိုယ်တိုင်လည်းလာရောက်ဆွေးနွေးနိုင်ပါတယ်လို့အမျိုးသားလွှတ်တော်ဥပဒေစာကော်မတီအဖွဲ့ဝင်ဖြစ်တဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ရှေ့နေကြီးဦးအောင်သိန်းကဖိတ်ခေါ်ပါတယ်
။ကြံဉာဏ်ကြီးပေးနေတဲ့ကျွန်တော်တို့ဥပဒေစာကော်မတီကိုပေးနိုင်တယ်။ဆက်လာတဲ့ဒီကျွန်တော်တို့အကြံဉာဏ်ပေးတဲ့အဖွဲ့ကြီးကအဖွဲ့ကြီးနေတဲ့ကိုယ်ရင်တွေ့ပြီးတော့ရှင်းပြဖို့လာပြီးတော့လျှောက်တဲ့တွေရှိရဲ။အနောက်ပြီးတော့အစာအဖြစ်လာပြီးကြံဉာဏ်ပေးတဲ့တွေရှိရဲပေါ့နော်။အဲဒီပြီးတော့ကျွန်တော်တို့ကဒီမှာဥပဒေစာကော်မတီကစီဝေးဆိုင်တယ်။ဆိုင်နေပြီးတော့ဒီဥပဒေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဥစ္စာကတွေကဆက်လက်ပြီးတော့အသုံးပြုသင့်မပြုသင့်ပေါ့ဗျာ။ဘာကြောင့်ဒီဥပဒေကမရှိသင့်ဘူးလဲဆိုတော့တင်ပြချက်တွေနားထောင်မယ်။ရှိသင့်တယ်လို့ပြောတဲ့သူတွေလည်းရှိနေတယ်ကျွန်တော်နားထောင်။
ဆက်သွယ်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းထဲမှာတော့သူတို့အဆိုပြုထားတဲ့အကြံပြုချက်တွေတစ်ခုမှမပါဝင်ဘူးလို့66ဂါကြီးဖြတ်သိမ်းရေးဥဆောင်လှုပ်ရှားသူတဦးဖြစ်တဲ့ကိုဆောင်ခါကပြောပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်စေတယ်ဆိုပြီး66ဂါကြီးဖြတ်သိမ်းမှုအပါအဝင်ဆက်သွယ်ရေးဥပဒေကိုပြင်ဆင်ပေးဖို့တက်ကြွလှုပ်ရှားသူတွေဘက်ကအစိုးရဘက်နဲ့ရောလွှတ်တော်နယ်ပါတွေ့ဆုံဆွေးနွေးပြီးအကြံပြုချက်တွေပေးပို့ထားတာဖြစ်ပါတယ
်တော်ဘီးရဲ့နှစ်ပတ်လောက်ကတောင်းဆိုခဲ့တာရှိတယ်ပေါ့နော်ကျွန်တော်တောင်းဆိုချက်တွေလည်းကတစ်ခုမှမပါလာဘူးပေါ့နော်ဟုတ်ကဲ့ကျွန်တော်တို့ကဒီစက်တေဦးတွေမှာ66ဂါကြီးကိုဖြတ်သိမ်းပြီးတော့အခြားပုံမှန်တွေကိုပြင်တာတွေဖြတ်တာတွေလည်းရှိတယ်ရှိပါအောင်အချက်20ကျော်ပေါ့နော်ဆိုတော့အဲ့ဒီချက်တွေအားလုံးလည်လည်ရှိပြီးတော့ပုံမှန်66ဂါကြီးကိုပြင်တာပဲတစ်ခုလည်းဒီဥရေပြန်မှာပါလာတယ်ပေါ့နော်ဆိုတော့အဲ့ဒီဟာကကျွန်တော်တောင်းဆိုရနေမကပ်ဘူးလို့ပြောရမှာနောက်တစ်ခါကျတော့လက်ရှိပြင်တဲ့အချက်တွေရောလုံလောက်ပြီလားလို့ကြည့်အခါမှာလုံလောက်မှုမရှိဘူးပေါ့နော်ဆိုတော့ကိုဆိုးတာကပုံမှန်80ခါကွေးဖြတ်ပလိုက်တယ်ပေါ့ဆိုတော့အားလုံးက CND ပေါ့အထူးဖြင့်ဒီ PDA ဝင်ဌာနအဲ့ဒီကွေလက်အောက်ထဲမှာပဲရှိသွားတော့မှာပေါ့။ဒီ PA ရဲ့လက်အောက်ကိုရောက်သွားတယ်ပေါ့။အဲ့တော့အဲ့ဒီဟာကပို့ပြီးတော့တောက်ချာကောင်းလာတယ်ပေါ့နော်။ဒီတကယ်လို့ဥပဒေဒါဒီတိုင်းကပြင်လိုက်နေဆိုရင်ကျွန်တော်တို့ဒီရေလွတ်လွတ်စွာပြုစုပြုံးပြီးတဲ့ပို့ပြီးကြီးကြိုက်လာဖို့ရှိပါတယ်ပေါ့နော်။
ပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီနောက်အမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီလွှတ်တော်နှစ်ရက်စလုံးကအပြန်အလှန်ဆွေးနွေးအတည်ပြုပြီးတော့မှပြည်ထောင်စုလွှတ်တော်မှအတည်ပြုပြဋ္ဌာန်းမှဖြစ်တဲ့အတွက်အကြေအလည်ဆွေးနွေးကြမှာဖြစ်တဲ့အကြောင်းကိုလည်းအမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီဝင်ဦးအောင်သိန်းကဆိုပါတယ်။
အဲ့လိုနားတော်ပြည်တော်ပိုင်းကမှကျွန်တော်ဌာနဆိုင်ရာတွေကိုလှမ်းပေးရတယ်။ကျွန်တော်ရှင်းကြည့်ကြုံရုံးတို့တရားစီရုံးရုံးတို့လှမ်းပေးရတယ်။ဒီလေရုံးနဲ့ပါနေတာပေါ့လေ။အဲ့ဒီနဲ့ပတ်သက်ပြီးချဆွေးနွေးတယ်။ဆိုတော့ပြည်သူ့လွှတ်တော်ကဥပဒေကော်မတီနဲ့အမျိုးသားလွှတ်တော်ဥပဒေကော်မတီတို့ပေါင်းပြီးဖွဲ့ရတဲ့ဖွဲ့ရှိတယ်။အဲ့ဒီဖွဲ့ကိုထပ်တင်တယ်။ထပ်တင်ပြီးတော့အဲ့ဒီဖွဲ့ကနေပြီးတော့ကျွန်တော်တို့ပြီးပြီဆိုရင်သမရရှိ ው တာအလွှတ်တော်ပြန်တင်တယ်။လွှတ်တော်ကတင်ပြီးရတာကြောင့်ချောသက်ပြီးပြီးတော့ပြီဆိုရင်အသမရရှိခြင်းဥပဒေဖြစ်သွားတာ။
ဒီအတွက်ဆက်သွယ်ရေးဥပဒေပါပြင်ဆင်သင့်ပယ်ဖြတ်တဲ့နဲ့ဥပဒေပုံမှန်တွေနဲ့ပတ်သက်လို့လွှတ်တော်တာဝန်ရှိတဲ့သူတွေစီကိုထပ်မံတွားရောက်ဆွေးနွေးကြမှာဖြစ်တဲ့အကြောင်းကိုလည်းကိုဆောင်ခါကပြောပါတယ်
ကျွန်တော်တို့မှဒီညွှန်လင်းချက်ကလွှတ်တော်မယ်ရှိရတယ်ဆိုတော့ဒါလွှတ်တော်ရောက်သွားတဲ့လွှတ်တော်ရေးလွှတ်တော်ကိုလည်းဒီဆွေးနွေးပေးလို့ဒါဒီကပက်ရှစ်သွားကျွန်တော်ဘာလို့လို့မရတော့အဲ့တော့လွှတ်တော်အမတ်တွေနဲ့လွှတ်တော်ကိုလည်းကျွန်တော်တို့ဆက်တွေ့ဖို့ကျွန်တော်တို့ကြိုးစားနေတယ်နောက်ခါကျတော့ဒီပြို့ပြီးတော့ကြည့်ကြအောင်ကျွန်တော်တို့ဒီအိုင်းကနေပို့ပြီးစီလောက်တာမျိုးတွေဆက်လုပ်သွားမှာပေါ့နော်အချိန်ကတော့တိတ်မကြမ်းတော့ဘူးပေါ့နော်အဲ့တော့အမေအဲ့ဒီကျွန်တော်ကျွန်တော်ရရတော့ပဲကျွန်တော်ဆက်သွင်းသွားအောင်မယ်ကြာဟုတ
်အများပြည်သူသိရှိနားလည်အောင်နဲ့ဝိုင်းဝန်းအကြံပြုဆွေးနွေးနိုင်အောင်လူလူလှုပ်ရှားမှုတွေနဲ့ပညာပေးမှုတွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့လည်း66ဂါကြီးဖြတ်သိမ်းရေးလှုပ်ရှားမှုပူပေါင်းအဖွဲ့ကဆိုထားပါတယ်ရှင
်မဆုမွန်တင်ပြခဲ့တာဖြစ်ပါတယ်အခုတော့ယဟီလီရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့အစိုးရရဲ့သတိပေးချက်နဲ့ပတ်သက်ပြီးလူအခွင့်အရေးအဖွဲ့ရဲ့အမြင်သဘောထားကိုတင်ပြပေးပါမယ်ရှေ့သတင်းပတ်အတွင်းလာရောက်မဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးထူးကိုယ်စားလှယ်ယဟီလီရဲ့ခီးစဉ်နဲ့ပတ်သက်လို့မြန်မာအစိုးရရဲ့သတိပေးထုတ်ပြန်ချက်ဟာဂုဏ်သိက္ခာမဲ့တဲ့လို့ရဖြစ်တယ်လို့နယူးယောက်ခြေဆိုင် WHRW လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကအဝေဖန်ပြောဆိုလိုက်ပါတယ်မြန်မာအစိုးရကသူတို့ဝင်ခွင့်ပြုမထားတဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အလုပ်ပိုင်ခွင့်တာဝန်နဲ့ပတ်သက်မှုမရှိစေဖို့ယဟီလီကိုကြိုတင်သတိပေးထားကြောင်းဇူလိုင်လ9ရက်နေ့ကထုတ်ပြန်ကြေညာချက်ထုတ်ထားတာပါမိုင်းအင်ဂျင်နိုင်ကအပြည့်အစုံဆက်ပြီးပြောပြမှာပါရှင
်အဲ့ဒီကြေညာချက်မှာဇူလိုင်လ10ရက်နေ့ကနေ21ရက်နေ့ထိကြာမြင့်မဲ့မြန်မာနိုင်ငံခီးစဉ်အတွင်းယဟီလီအနေနဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီကဖွဲ့စည်းထားတဲ့အချက်လက်ရှာဖွေရေးအဖွဲ့နဲ့လုပ်ငန်းပိုင်းအရာရောရှက်မှုမရှိစေဖို့မြန်မာအစိုးရကတတိပေးထားတာဖြစ်ပါတယ်။ဒါကိုကြည့်ရင်ကုလသမဂ္ဂအပေါ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရက်သားအစိုးရကင်တွေပုံဟာအရင်စစ်အစိုးရတွေလက်ထက်ကအတိုင်းပဲဖြစ်နေပြီးအလွန်စိတ်ပျက်စရာကောင်းကြောင်း HRW အာရှရေးရာတာဝန်ခံ Brett Adams ကပြောပါတယ
်။ It's really absurd even just stupid for the government to make a statement like
အခုလိုမျိုးကြေညာချက်ထုတ်ပြန်ရတာဟာအစိုးရအတွက်မိုင်မဲတဲ့လုပ်ရဖြစ်ပြီးစိတ်ပျက်စရာလည်းကောင်းပါတယ်။ဘာကြောင့်လဲဆိုတော့ယဟီလီရဲ့အစီရင်ခံစာမှာရခိုင်ပြည်နယ်ကအခြေအနေတွေပါဝင်မှာဖြစ်ပါတယ်။သူ့ကိုလူအခွင့်အရေးကောင်စီကတာဝန်ပေးထားတဲ့အတိုင်းရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေတွေကိုမဖြစ်မနေထည့်သွင်းဖော်ပြရမှာဖြစ်ပါတယ်။အဲ့ဒီကသတင်းအချက်အလက်တွေကိုကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကယူသုံးမှာဖြစ်ပါတယ်။ဒီတော့အစိုးရကြေညာချက်ဟာဘာအတိတ်ပဲမှမရှိပဲသူတို့ရဲ့လှလှရှုမှုနဲ့တိတ်ခါမဲမှုကိုသာဖော်ပြနေပါတယ
်။ဒါအပြင်ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ယန်ဟီလီရဲ့လုပ်ပိုင်ခွင့်မှာမြန်မာနိုင်ငံတွင်းလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေရှိတဲ့နေရာအားလုံးကိုတွားရောက်စုံစမ်းကြည့်ရှုခွင့်ရှိတယ်လို့ Brett Adams ကပြောပါတယ်။ တစ်ဖက်မှာတော့မြန်မာအစိုးရဟာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလိုပိုဂရန်ဒီကိုပြည်ခဲ့တဲ့သတင်းပတ်အတွင်းကရခိုင်ပြည်နယ်ကိုတွားရောက်ကြည့်ရှုခွင့်ပြုခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ Brad Adams ရဲ့အမြင်ကတော့
It's good that they allowed the High Commissioner to visit but they're ignoring his recommendations.
ကုလသမဂ္ဂမဟာမင်းကြီးကိုလာခွင့်ပြုတာဟာကောင်းတဲ့လုပ်ရဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာအစိုးရဟာမဟာမင်းကြီးရဲ့အဆိုပြုတင်ပြချက်တွေကိုမတိကျကြုံပြုထားပါတယ်။သူ့ရဲ့အဆိုပြုချက်ထဲမှာနိုင်ငံသားဖြစ်ခွင့်ကိစ္စပါပါတယ်။ရခိုင်ပြည်တွင်းကထိန်းသိမ်းရေးစခန်းတွေလို့ပြောနိုင်တဲ့ဒုက္ခသည်စခန်းတွေနဲ့ပတ်သက်တဲ့အခြေအနေတွေကို UNHCR အပါအဝင်အခြား UN agency တွေနဲ့နိုင်ငံကအစိုးရတွေဟာနှိပ်ပေါင်းများစွာကတည်းကတိလာခဲ့ကြတာဖြစ်ပါတယ်။မကြာသေးခင်ကပဲစခန်းတွေကနေအပြင်ကိုထွက်လာတဲ့ရိုဟင်ဂျာတယောက်အကြမ်းဖက်တိုက်ခတ်ခံရပြီးအသက်ခံရတာကိုသူတို့တွေ့မြင်ခဲ့ကြပါတယ်
။2012ခုနှစ်နဲ့16ခုနှစ်တွေမှာအကြမ်းဖက်ကျူးလွန်ခဲ့သူတွေကိုအခုချိန်ထိအစိုးရဟာအပြစ်ပေးအရေးယူတာမျိုးမပြုလုပ်ဘဲအကြမ်းဖက်ခံရတဲ့ရိုဟင်ဂျာမွတ်စလင်တွေကိုပဲသူတို့နေရရင်းတွေကနေအတင်းအဓမ္မဒုက္ခသည်စခန်းတွေထဲပို့ဆောင်ပြီးထိန်းသိမ်းထားတာဖြစ်ကြောင်း Brad Adams ကပြောပါတယ်။ဒီအခြေအနေတွေကိုဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကပြောင်းလဲပေးဖို့လိုအပ်နေတယ်လို့ဆိုပါတယ်။၆ချိန်မြောက်မြန်မာနိုင်ငံခီးစဉ်အတွင်းရန်ဟီလီဟာရခိုင်ရှမ်းနဲ့ကရင်ပြည်နယ်တွေကို12ရက်ကြာတွားရောက်စုံစမ်းကြည့်ရှုမှာဖြစ်ပါတယ်။ဒီခီးစဉ်နဲ့ပတ်သက်လို့ရန်ဟီလီရဲ့တောက်ကြနေကထုတ်ပြန်တဲ့ကြေညာချက်မှာမြန်မာနိုင်ငံရဲ့နေရာအတော်များများမှာလုံခြုံရေးတိုးမြှင့်ချထားကြောင်းသိရပြီးဒါဟာလူခွေရေးအခြေအနေအတွက်အထူးစိုးရိမ်စရာဖြစ်တယ်လို့ရန်ဟီလီကပြောပါတယ်။ပြခဲ့တဲ့နောက်ဆုံးခီးစဉ်အတွင်းကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာမြန်မာအစိုးရကလုံခြုံရေးအခြေအနေကြောင့်သူ့ကိုကန့်သတ်ခဲ့တဲ့အတွက်အခုတစ်ချိန်မှာတော့အစိုးရဘက်ကပူးပေါင်းဆောင်ရွက်ဖို့မျှော်လင့်ကြောင်းရန်ဟီလီကဆိုပါတယ်။ဒါ့အပြင်အခုတစ်ခေါက်မှာစီးပွားရေးလုပ်ငန်းဆက်မှုလက်မှုဇုံတွေနဲ့ပတ်သက်ပြီးဒေသခံတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့ဆိုတဲ့အခြားနေရာဒေသတွေကိုလည်းရန်ဟီလီကတွားရောက်ကြည့်ရှုမှာဖြစ်ပါတယ်။အခုခီးစဉ်ကတွေ့ရှိချက်တွေကိုအောက်တိုဘာလမှာကျင်းပမယ့်ကုလသမဂ္ဂအထွေထွေညီလာခံမှာရဟင်းလီကအစီရင်ခံတင်ပြမှာဖြစ်ပါတယ်ရှင
်ဗီဒီယိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်ရှင်။အခုတော့တရုတ်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။အစိုးရကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတဲ့တရုတ်နိုင်ငံဟာလှတလုံးနှစ်တွေအတွင်းဟောလိဝုဒ်ကရုပ်ရှင်ထုတ်လုပ်သူတွေပိုပြီးဆွဲဆောင်လာနေပါတယ်။တရုတ်စီးပွားရေးလုပ်ငန်းရှင်တွေကလည်းအမေရိကန်ပြည်ထောင်စုရဲ့ရုပ်ရှင်ဈေးကွက်မှာယင်းနှီးမြှုပ်နှံနိုင်တဲ့အခွင့်အလမ်းတွေကိုရှာဖွေလာနေကြတာပါ။ဒီလိုပတ်သက်ဆက်နွယ်မှုတွေတိုးမြင့်လာတဲ့ပေါ်ဆိုးရိမ်မှုတွေရှိနေတဲ့တစ်ချိန်တည်းမှာပဲနှစ်ဦးနှစ်ဖက်အကျိုးများစေတဲ့ဆိုပြီးရှုမြင်သူတွေလည်းရှိနေပါဗျ။ဒီအကြောင်း Los Angeles မြို့ကနေ VOA သတင်းတောက် Alice Bailey ပေးပို့တဲ့သတင်းကိုနန်းလောင်ကတင်ပြပေးပါလိမ့်မယ်ရှင်
။ရုပ်ရှင်လုပ်ငန်းနဲ့ပတ်သက်လာရင်တရုတ် American ပတ်သက်မှုကနှစ်ဆိုင်လာပါတယ်။US Asia Institute ကအကြီးအကဲ Chris Fenton ကအခုလိုပြောပါတယ
် When people collaborate on the making of
လူမျိုးပညာလုပ်ငန်းပဲဖြစ်ဖြစ်လူတွေပူးပေါင်းလုပ်ကိုင်တဲ့အခါအတွင်းစိတ်ခံစားမှုကဆွဲငင်နေကြတာမျိုးလည်းရှိတယ်ဗျအဲ့လိုဒါတကယ်အလုပ်ဖြစ်တဲ့ဆိုရင်စီးပွားရေးကောင်းလာရုံနဲ့မဟုတ်ဘူးနှစ်နိုင်ငံကြားတန်တမန်ဆက်ဆံရေးတွေလည်းအားကောင်းလာမှာပါ
အဂိုလာရောက်ရင် US Asia Institute Trustee ကအရာရှိ Chris Fenton က American အောက်လွှတ်တော်အမတ်တွေကိုတရုတ်နိုင်ငံကဖျော်ဖြေရင်းနဲ့သတင်းမီဒီယာလုပ်ငန်းတွေကိုလေ့လာဖို့တရုတ်နိုင်ငံစီခေါ်သွားဖို့ရှိပါတယ်။ဒါအပြင် Hollywood မှာတရုတ်နိုင်ငံသားတွေပို့ပြီးရင်းနှီးမြှုပ်နှံဖို့လည်းတိုက်တွန်းဖို့ရှိပါတယ်။ Chris Fenton ကပဲအခုလိုဆက်ပြောပါတယ
်။ It's a very large piece of the pie because it's roughly $7 billion
တန်ဖိုးရှိတဲ့သိပ်ကောင်းတဲ့ဈေးကွက်ကြီးပါ။နောက်ပြီးတော့အမေရိကန်နဲ့ပူးပေါင်းလုပ်ကင်လို့ရှိရင်ရုပ်ရှင်လုပ်ငန်းတစ်ခုတည်းမှာတင်စီးပွားတိုးတက်လာမယ့်နှုန်းကအကြမ်းင်း17ဘီလီယံရှိပါလိမ့်မယ်။ကမ္ဘာမှာတရုတ်ဈေးကွက်ကဘာကြောင့်နံပါတ်1ဖြစ်နေသလဲဆိုတာခင်ဗျားမြင်နိုင်ပါတယ်
။တရုတ်နိုင်ငံဟာသတင်းမီဒီယာတွေရုပ်ရှင်ဇာတ်ကားတွေကတဆင့်ပြင်ပကမ္ဘာကိုပိုးပြီးဆွဲဆောင်နိုင်အောင်လုပ်ကင်လာပါတယ်။နောက်တစ်ချက်ကတော့ဟောလိဝုဒ်နဲ့ပြိုင်ဆိုင်ချင်တာပါ။တ တရုတ်နဲ့ဆက်ဆံရေးနှစ်ဆိုင်လာတာဟာဟောလီဝုဒ်မှာတရုတ်တို့ပိုးပြီးရင်းနှီးမြှုပ်နှံလာတာကသူတို့အတွက်ထပ်ပြီးတော့အကျိုးများစေတဲ့အချက်ဖြစ်တယ်လို့ရုပ်ရှင်နဲ့တရုတ်ရေးရာကျွမ်းကျင်သူ Stanley Rosen ကအခုလိုပြောပါတယ
် They're also trying to learn as much as they can about
ရုပ်ရှင်ကားကိုတင်ပြပုံဈေးကွက်ရှာပုံဖြန့်ချိပုံတွေကိုလည်းသူတို့ကတတ်နိုင်သမျှလေ့လာဖို့ကြိုးစားနေတာပါဒါကလည်းရင်းနှီးမြှုပ်နှံရတဲ့အကြောင်းရင်းတွေကအချက်တစ်ချက်ဖြစ်ပါတယ်
ဟောလီဝုဒ်မှာတရုတ်တို့ရင်းနှီးမြှုပ်နှံမှုတိတ်များလာတာဟာအနေအများတယ်လို့လည်းတချို့ဝေဖန်ရေးသမားတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်မှာတော့အမေရိကန်သတင်းမီဒီယာတွေမှာတရုတ်ရဲ့ဝါဒဖြန့်ချိမှုတွေထည့်သွင်းရေးသတင်းပါအကြောင်းအရာတွေကိုတီးဖြတ်ဖို့တရုတ်တို့ကြိုပမ်းချက်ဆိုတဲ့ခေါင်းစဉ်နဲ့လွှတ်တော်အမတ်16ဦးကသူတို့ရဲ့စိုးရင်ချက်တွေကိုအမေရိကန်အစိုးရလုပ်ငန်းများစီစဉ်ရေးရုံးကိုစာရေးသားပေးပို့ခဲ့ပါတယ်။ Stanley Rosen ကပဲအခုလိုဆက်ပြောပါတယ်။
I don't see it as a particular problem.
ဒီချိန်မှာတော့ဒါကိုပြဿနာတည်းရဲလို့မတွေ့သေးပါဘူး။ဘာဖြစ်လို့လဲဆိုတော့အဲ့ဒီရင်းနှီးမြှုပ်နှံမှုမှာဘလို့အနှောင့်အယှက်မျိုးမှမပါဘူးလေ။ Hollywood Studio တွေကလည်းကောင်းကောင်းသဘောပေါက်ပါတယ်။တရုတ်ကပတ်လိုက်တဲ့ရုပ်ရှင်မျိုးတွေတိတိတသာစပြီးတော့ရိုက်ကူးလာမယ်ဆိုရင်တုံ့ပြန်မှုတွေကလည်းထွက်ပေါ်လာမှာပါ။
တရုတ်နိုင်ငံကိုအကောင်းဖက်ကရိုက်ကူးပြမယ်ဆိုရင်တော့ပီကျင်းရဲ့တင်မာတဲ့အစိုးရမူဝါဒတွေကအဲ့ဒီကြိုးပမ်းချက်တွေကိုအယိတ်မိုးနေမှာဖြစ်တယ်လို့ Rosen ကပြောပါတယ်။
Arresting lawyers, human rights lawyers,
kidnapping people from Hong Kong. ဟောင်ကောင်နဲ့ထိုင်းနိုင်ငံကလူတွေကိုပြန်ပေးဆွဲတာတွေကတရုတ်ရဲ့အခုလိုကြိုးပမ်းချက်တွေကိုထိခိုက်စေပါရယ်။ပတ်စံဘလောက်ပဲတုံတုံတရုတ်နဲ့ပတ်သက်ပြီးဖြစ်ပျက်တာမှန်သမျှတရုတ်အစိုးရကတနည်းနည်းနဲ့ပါဝင်ပတ်သက်နေမယ်ဆိုတာလူတွေကခံမှန်းတတ်ကြပါရယ်
။ဒါပေမဲ့လုံငန်းပိုင်းအရာပြောရရင်ဟောလီဝုဒ်နဲ့အနီးကပ်ဆက်ဆံခြင်းအပြင်ဘလို့ရုပ်ရှင်ရိုက်မလဲ၊ဈေးကွက်ဘလို့ရှာမလဲဆိုတာကိုလေ့လာနိုင်တာကတရုတ်တို့အတွက်အကျိုးရှိစေပါရယ်။Hollywood မှာတရုတ်တို့နဲ့တွဲလုပ်နေသူတွေအတွက်တော့ကောင်းမွန်တဲ့စီးပွားရေးလုပ်ငန်းဖြစ်ပါတယ်။ Chris Vanden ကအခုလိုမြင်ပါတယ
်။ If you're thinking like a business person, there is
စီးပွားရေးသမားတူဖြစ်တွေးမယ်ဆိုရင်ခင်ဗျားလုပ်နေတဲ့လုပ်ငန်းမှာဖန်တီးမှုအမြင်ကျင်းသိရှိတတ်ပါတယ်။ဒါကိုကိုယ်ပိုင်တီးဖြတ်ခြင်းလို့လည်းခေါ်နိုင်ပါတယ်။ဒါမှမဟုတ်ဒါကိုကောင်းတဲ့စီးပွားရေးလုပ်ငန်းတစ်ခုပဲလို့ပြောရင်လည်းရပါတယ
်။ Hollywood အတွက်အခုချိန်မှာကောင်းတဲ့စီးပွားရေးလုပ်ငန်းကိုပြပါဆိုရင်တော့တရုတ်နဲ့သူရဲ့ရုပ်ရှင်ရုံတွေကိုဆွဲဆောင်ကျင်းသာဖြစ်ပါတယ်ရှင်။
နန်းလောင်တင်ပြခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်နောက်တစ်နာရီကြာည9:00ကနေ10:00အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့ line 2 meter 24 25 30 50နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပို့ဖို့လိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပို့နိုင်ပါတယ်ရှင်အခုတော့တရင်အချင်းချင်းကိုမှတ်သိမိထိုက်ကကြေညာပေးပါမယ်ရှင
်။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကမြန်မာနိုင်ငံသားအလုံးပြန်ခေါ်ရေးမြန်မာအစိုးရအနေနဲ့အတိတ်ပဲရှိရှိလေးလေးနက်နက်ဆောင်ရွက်လာစေဖို့ကုလသမဂ္ဂဘက်ကတွန်းအားပေးပါလို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးမာမုတ်အလီကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီနဲ့မနစ်စနေနေ့ကတွေ့ဆုံဆွေးနွေးတာမှာဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကအခုလိုတိုက်တွန်းပြောဆိုတာဖြစ်ပါတယ်။ပြီးခဲ့တဲ့2005ခုနှစ်အထိရခိုင်ပြည်နယ်တွင်းကမွတ်စလင်23,6569ဦးကိုဘင်္ဂလားဒေ့ရှ်နိုင်ငံကနေမြန်မာနိုင်ငံထံပြန်လည်လွှဲပြောင်းပေးခဲ့ပြီဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးကိုပြောဆိုခဲ့ပါတယ်။နှစ်နိုင်ငံကြားဒုက္ခသည်တသောင်းကျော်တို့ကိုနိုင်ငံသားစီစီရေးလုပ်ငန်းတွေပြီးဆုံးထားပြီဖြစ်ပေမဲ့2005ခုနှစ်ကစလို့မြန်မာအစိုးရဘက်ကဒုက္ခသည်ပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိုရပ်ဆိုင်းထားတဲ့အပေါ်မှာတော့အစိုးရနဲ့လို့လဲဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကပြောဆိုသွားပါတယ်ရှင်။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ကခေါင်းဆောင်တွေရဲ့ G20 ထိပ်သီးအစည်းအဝေးကမနစ်စနေနေ့ကအဆုံးသတ်သွားပြီဖြစ်ပြီးရုံးရင်းဆန်ကပ်ဆန္ဒပြပွဲတွေဖြစ်ခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့အထူးပဲအာရုံစိုက်ခံခဲ့ရသူဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းအမေရိကန်စွန့်ရင်တဲ့နျူကလ িয়ার ကုမ္ပဏီတွေရဲ့စီးပွားရေးကွန်ရက်တွေကိုအင်တာနက်ကနေဖောက်ထွင်းပြီးခိုးဝင်ခဲ့သူတွေဟာရုရှားအစိုးရအတွက်လုလုံနေသူတွေဖြစ်တယ်လို့အမေရိကန်ရဲ့ထိပ်တန်းသတင်းစာကြီးကဖော်ပြလိုက်ပါတယ်။အင်တာနက်ကနေဖောက်ထွင်းခိုးဝင်ခဲ့သူတွေဟာရုရှားအစိုးရအတွက်လုလုံနေသူတွေဖြစ်တယ်လို့အမည်မဖော်တဲ့အမေရိကန်အစိုးရတာဝန်ရှိသူတို့ကတီးပြုတ်ခဲ့တဲ့အကြောင်းစနေနေ့နှောင်းပိုင်းကထုတ်တဲ့ Washington Post သတင်းစာကဖော်ပြတာဖြစ်ပါတယ်။
တရင်အချင်းချုပ်ကိုမတ်တင်ထိုက်တင်ညာပေးခဲ့တာပါဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကမဆွမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Bill Barber ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါရှင် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲကနေ 9:00 ထိ 9m 16.25 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောရရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.
From Washington, this is VOA News.